င်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်မှာမမားသောရှင်နေဆိုတဲ့အကြောင်းအရာလေးနဲ့ဖော်ပြပေးသွားမှာဖြစ်ပါတယ်မမားသောရှင်နေမတည်သောစေသမားဆိုတဲ့စကားပုံကိုလူတိုင်းကြားဘူးကြမှာပဲဖြစ်ပါတယ်အမားလုံးမိတဲ့အခါမှာပေးတတ်တဲ့စင်ကြီးဖြစ်ပါတယ်ဒါပေမဲ့လို့ဆိုယိုးစကားကလောကရဲ့နိယာမတရားတစ်ခုကိုလည်းဖော်ပြပေးပါတယ်။ဘာဖြစ်လို့လဲဆိုတော့ဘသူမဆိုအမားနဲ့မကင်းနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါဆိုရင်အမားနဲ့အမန်ဘယ်ကလာသလဲ။ဒီကဘာကိုဖန်ဆင်းတဲ့အချိန်မှာအမားနဲ့အမန်ရှိဖို့မလိုအပ်သေးပါဘူး။အရာအားလုံးကဆိုလို့ရှိရင်ဘုရားသခင်ရဲ့အလိုတော်အောက်မှာရှိနေတဲ့အတွက်ပြည့်စုံကောင်းမွန်ရဲ့ရှိနေပါတယ်။စာတန်ရဲ့စကားကိုလူကနားယောင်ပြီးတော့ဘုရားကိုအံတုဖို့ကြိုးစားပြီးတဲ့အခါမှသာအဖြစ်ဆိုရဲမကောင်းမှုအလေးထားကလောကထဲကိုဝင်ရောက်လာပါတယ်။ကျန်းစာထဲမှာပါတဲ့ကောင်းမကောင်းကိုတည်ကြောင်းရအပင်သည်အဖြစ်နဲ့တိုက်ရိုက်ပတ်သက်နေပါတယ်။အဲ့ဒီအပင်ရဲ့အသီးကအပြစ်မဟုတ်ပါဘူး။ဖခင်ရဲ့စကားကိုနားမထောင်ခြင်းကသာအပြစ်ဖြစ်ပါတယ်။အာဒံနဲ့ဧဝတို့ကျူးလွန်ခဲ့တဲ့အပြစ်ကမဟာအမားကြီးကိုဖြစ်ပေါ်စေခဲ့ပါတယ်။အမားလို့ဆိုတဲ့နေရာမှာတိရနဲ့တမင်တကာလောက်တဲ့အမားနဲ့မတိဘဲနဲ့လုံမိတဲ့အမားတွေရှိပါတယ်။အဖြစ်လဲအဲ့ဒီအတိုင်းပဲဖြစ်ပါတယ်။မတိဘဲလုံမိတဲ့အမားကိုဖျားတာမကဘူး။လူကလည်းခွင့်လွှတ်ဖို့မခက်ခဲပါဘူး။ကျွန်တော်တို့ဟာမိမိကိုယ်ကိုပို၍ကောင်းအောင်စူးစမ်းရင်စူးစမ်းရင်နဲ့ထက်ခါတလဲလဲလဲကြနေတဲ့ဖျားသခင်ရဲ့တာသမီများပဲဖြစ်ပါတယ်။အဖြစ်လောက်တဲ့သူတွေအပေါ်မှာဖျားသခင်ကဘယ်လိုသဘောထားတယ်ဆိုတာသိဖို့အလွန်မဲ့အရေးကြီးပါတယ်။တမန်ကျမ်းစာတွေကခရစ်တော်ဖော်ပြခဲ့တဲ့ပျောက်သောသားပုံမြင်ရှင်လုကာခရစ်ဝင်အခန်းကြီး15ကိုအမြဲတည်းရနေဖို့လိုအပ်ပါတယ်။အဖေလို့သူကအိမ်ပြန်လာတဲ့သားကိုပဲမြင်ပါတယ်။သူလောက်ခဲ့တဲ့အဖြစ်ကိုတည်မရတော့ပါဘူး။အဲ့ဒီဖြစ်ရတာဆိုလို့ရှိရင်ပုံမြင်မဟုတ်ပါဘူး။ဖခင်သခင်နဲ့ကျွန်တော်တို့ကြားမှာတွေ့ကြုံနေကြရတဲ့မယိုးနိုင်တဲ့ဖြစ်စဉ်တစ်ခုပဲဖြစ်ပါတယ်။ကျွန်တော်ရဲ့အတွေ့အကြုံကိုပြောပြရမယ်ဆိုရင်သခင်ယေရှုဟာဘယ်သောအခါမှမေးမြန်းခြင်းအပြစ်တင်ခြင်းကိုမပြုခဲ့ပါဘူး။နောင်လောက်ဦးမှလားလို့လည်းမမေးခဲ့ပါဘူး။အချိန်နေပြီးတဲ့အခါလောက်မှဖြစ်တဲ့အကြောင်းကိုသူသိပါတယ်။သူကပေတရုကိုအချိန်80ခုနှစ်လီမြောက်အောင်ခွင့်လွှတ်ရမယ်လို့ပြောခဲ့ပါတယ်။ဒါဟာတကယ်လိုက်တန်နိုင်လိမ့်မယ်လို့မျှော်လင့်ပြီးတော့ပြောခြင်းမျိုးမဟုတ်ပဲနဲ့သူကိုယ်တိုင်ခွင့်လွှတ်နိုင်တဲ့အတိုင်းအတာကိုဖော်ပြပေးခြင်းပဲဖြစ်ပါတယ်။ဘသူကမှအပြစ်နဲ့မကင်းလွတ်နိုင်တာကိုဘုရားကတီးပြီးဖြစ်ပါတယ်။အဲ့ဒီလိုတီးပြီးတော့ခွင့်လွှတ်ခဲ့လို့လေလောကကိုကြွလာပြီးအဲ့ဒီအပြစ်တွေအတွက်သူကိုယ်တိုင်ပေးဆက်ပြီးတော့အသက်အသေးခံခဲ့ပြီးပြီမဟုတ်ပါလား။အပြစ်သားတွေထံကဘုရားသခင်ကတောင်းခံထားတဲ့အရာတစ်ခုရှိပါတယ်။အဲ့ဒါကတော့နောင်တရဖို့ပဲဖြစ်ပါတယ်။အပြစ်ရဲ့အဖိုးခါကိုသူကိုယ်တိုင်ပေးဆက်ပြီးမှတောင်းခံခဲ့တာပဲဖြစ်ပါတယ်။ဒါကြောင့်နောင်တဆိုတာအဖြစ်ရဲ့အဖို့ခါမဟုတ်ပါဘူးမိမိရဲ့အမားကိုဝန်ခံခြင်းသာဖြစ်ပါတယ်မိမိရဲ့အမားကိုမဝန်ခံဘဲနဲ့ဘယ်လိုလုပ်ပြင်ဆင်နိုင်မှာလဲလူတက်နိုင်တဲ့အရာတွေကိုပဲဖခင်ကလှုပ်ဆောင်ခိုင်းပါတယ်တမာကျမ်းစာမှာပါတဲ့အထင်ကြီးရပုဂ္ဂိုလ်ကြီးများဟာလည်းအဖြစ်သားများပဲဖြစ်ကြပါတယ်ဒီအချက်ကိုတမာကျမ်းစာကထိန်ချန်မထားခဲ့တာကတော့ကျွန်တော်တို့တွေကိုအားပေးလူတွေအတွက်ကြောင့်ဖြစ်ပါတယ်အဖြစ်သားတွေကိုလည်းဘုရားသခင်ကအသုံးပြုတဲ့အကြောင်းဖော်ပြပေးနေပါတယ်။ဓမ္မအောင်ကျမ်းစာဆိုလို့ရှိရင်ဘုရားကိုဒေါသကြီးပြီးအဖြစ်ပေးရန်လက်မနည်းတဲ့ဘုရားအဖြစ်ဆွဆွဲသူများရှိပါတယ်။ဒါပေမဲ့လို့ဓမ္မအောင်မှဘုရားနဲ့ဓမ္မသစ်ကဘုရားလည်းအတူတူပဲဖြစ်ပါတယ်။ဓမ္မအောင်အချိန်ကာလကလေးကဘုရားသခင်ရဲ့ခွလွန်တက်တဲ့နှလုံးသားကိုထက်ခါတလဲလဲမြင်တွေ့ခဲ့ရပါတယ်။အာဗြဟံကိုတားဖြစ်တဲ့အိဇက်အားပူဇော်ကိုင်းတဲ့ဖခင်ကကိုရိုင်းရစ်ကောင်အဖြစ်ကားတိုင်းတက်ခတ်ပါတယ်။ဒီဖခင်ကပဲလူတွေရဲ့မကောင်းမှုမှန်သမျှအတွက်တာဝန်ယူပြီးတော့ဖြေရှင်းပေးခဲ့ပါတယ်။အဲ့ဒီအချိန်မှလည်းနောင်တတရားတစ်ခုဒီကိုသာသူကတောင်းခံခဲ့ပါတယ်။ဒါဝိမင်းကြီးနဲ့ရှောလူမင်းကြီးတို့ဘယ်လိုကြွားချပါသလဲ။သူတို့နှစ်ဦးဟာဖခင်ရှိမောက်မှာကြီးလေးတဲ့အဖြစ်တွေကိုကျူးလွန်ခဲ့ကြပါတယ်။ဒါဝိကတော့နောင်တရပြီးတော့ရှောလူကတော့နောက်ဆုံးချိန်အထိဖခင်စကားကိုနာမထောင်ခဲ့ပါဘူး။ဒါကြောင့်ဒါဝိဒ်ရဲ့ယာဇပလင်ဟာအစင်မြဲတည်ရတဲ့အခွင့်ကိုရရှိခဲ့ပါတယ်။ ဒါကြောင့်ဒီဖျက်ကိုကြည့်မယ်ဆိုလို့ရှိရင်ဖျားသခင်ရဲ့မြစ်တာနဲ့ခွင့်လွှတ်ခြင်းဆိုတာလူတွေလွန်ကျူးတဲ့အပြစ်ထက်တားရွေ့ကြည်ရောင်းကိုဖော်ပြပေးခဲ့ပါတယ်။ပေတရုနဲ့ယူဒာရှကာယုတ်တို့ကိုလည်းကြည်ပါဦး။နေအောင်စလုံးကခရစ်တော်ကိုလူသိရှင်ကြားညင်းပယ်ခဲ့ကြပါတယ်။ခရစ်တော်နဲ့အတူတကွလေပွန်တီနေထိုင်လာခဲ့ကြပြီးမှအဲ့ဒီလိုသစ္စာဖောက်တာအင်မတန်အမှအယုတ်ဆိုးပါတယ်။ဒါပေမဲ့လို့ပေတရုကနောက်ပိုင်းမှာနောင်လာရတဲ့အတွက်ကောင်းကင်နိုင်ငံရဲ့တော့ကိုဂိုင်ခွင်ရခဲ့ပါတယ်။ဖျားသခင်ကိုပင်အမားလောက်တဲ့လူလို့ဆွဆွတဲ့သူများရှိပါတယ်။စာတန်ကိုဖန်ဆင်းခဲ့တာလူကိုဖန်ဆင်းခဲ့တာနောင်တမရနိုင်တဲ့သူတွေအတွက်အသေးခံခဲ့တာတွေဟာဆိုလို့ရှိရင်မဟာအမားလို့ဆိုကြပါတယ်။ဒါပေမဲ့လို့ဒီကနေ့မနေ့နဲ့နောင်ကာလကိုတစ်ချိန်တည်းတစ်ဆက်တည်းမြင်နိုင်တဲ့သူကဘယ်လိုလို့အမားလုံးပါလဲ။ပေသောအခါမှမမားတဲ့သူဟာသာရဖျားသခင်တပါးသီးသာရှိပါတယ်။ဒါအပြင်မိမိကိုအမှုတော်ဆောင်ရန်ဆေလွတ်ခဲ့တဲ့အတွက်ဖျားကလူပေါင်းမားသွားပြီလို့မိမိကိုကိုထင်နေသူတွေလည်းရှိပါသေးတယ်။အမှုတော်ဆောင်ခြင်းဆိုတာဖျားခိုင်းတဲ့အလုပ်မျိုးကိုဆိုလိုပါတယ်။သူဖန်ဆင်းထားတဲ့သူတွေကိုဖျားသခင်ကမသိဘဲနေပါမလား။သူပေးထားတဲ့အရေးချင်းတွေရှိတဲ့အတွက်ကြောင့်ခိုင်းစေခြင်းလည်းဖြစ်ပါတယ်။မားတဲ့သူကဖျားမဟုတ်ပါဘူး။ကျွန်တော်တို့ကိုယ်တိုင်ပဲဖြစ်ပါတယ်။လောကမှာဘုရားသခင်အတုံးမပြုနိုင်တဲ့အရာတစ်ခုမှမရှိပါဘူး။အဲ့ဒီအထဲမှာကျွန်တော်တို့ရဲ့အမားတွေလည်းပါဝင်ပါတယ်။အမားကိုပြုလုပ်ပြီးမှသာအမှန်ကိုသိရှိရတဲ့အချိန်တွေရှိပါတယ်။ဒါကြောင့်လူတို့နောင်နာရဖို့အတွက်ဘုရားသခင်ကအမားကိုအတုံးချတတ်ပါတယ်။လူတချို့ကတစ်မျိုးကိုတစ်ချိန်သာမားတတ်ပါတယ်။အများစုကတော့မားလိုက်နောင်နာရလိုက်ပြန်ပြီးတော့မားလိုက်နဲ့ပဲတဏှာလည်းနေတတ်ပါတယ်။အဲ့ဒီလိုဖြစ်တဲ့အခါမှာလဲစိတ်လျှော့ဖို့မလိုအပ်ပါဘူးကျွန်တော်တို့တို့တွေအာနယ်မန်သခင်ယေရှုသိပါတယ်မိမိကိုယ်ကိုပြည့်ပြည့်လိုတဲ့ဆန္ဒရှိပါကအောင်မြင်မှုရတဲ့အခွင့်ကိုအချိန်တန်တဲ့အခါဘုရားကပေးတဲ့အကြောင်းဖော်ပြလိုပါတယ်ဆက်ပြီးကောင်းမှနေမယ်ဆိုရင်တော့ဘုရားသခင်ရဲ့အပြစ်တန်ပေးခြင်းကိုခံရမှာပဲဖြစ်ပါတယ်ဒါကြောင့်လောကမှာမမားသူဟူ၍မရှိပါဘူးအမားတိုင်းကိုလဲကျွန်တော်တို့ကိုယ်တိုင်မပြင်းစင်နိုင်တတ်ကြပါဘူး။ဒါပေမဲ့လို့ပြင်ဆင်ဖို့ဆန္ဒရှိဖို့တော့လိုအပ်ပါတယ်။အမှန်တကယ်နောင်တရမယ်ဆိုရင်ဘလို့အမားမျိုးကိုမဆိုဖျားသခင်ကသူရဲ့ဘုန်းတော်ထင်ရှားစေရန်အတွက်ပြင်ဆင်ပြီးအသုံးပြုမှာပဲဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာတော့ဖျားသခင်ကကျွန်တော်တို့ရဲ့အမားတွေကိုပြင်ဆင်ပြီးအသုံးပြုတဲ့အကြောင်းကိုနားလည်သဘောပေါက်ရပါတယ်။ဒါကြောင့်လဲနာတော်တာစင်သူပရိသတ်များအနေနဲ့လူသားများဖြစ်သည့်အားလျော်စွာအမားများရှိမှဖြစ်ပါတယ်။အဲ့ဒီအမားတွေကိုပြင်ဆင်ဖို့ဆန္ဒရှိဖို့ပဲလိုအပ်ပါတယ်ကျွန်တော်တို့အမှန်တကယ်ဆန္ဒရှိမယ်ဆိုလို့ရှိရင်နောင်နာရမယ်ဆိုလို့ရှိရင်ဖျားသခင်ကသူ့ရဲ့ဘုန်းတော်ထင်ရှားဖို့အတွက်ကျွန်တော်တို့ရဲ့အမားတွေကိုပြင်ဆင်ပြီးအသုံးပြုမယ်ဆိုတဲ့အကြောင်းကိုအနည်းငယ်ပဲဖော်ပြပေးလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီလောကကြီးကလောရှာနေရစေYeah, I need to know the time Shizemu